ထိုင်းနိုင်ငံမှာအသက်ရေးပြတ်မှုနဲ့တရားစွဲခံထားရတဲ့လူခွင့်ရေးလှုပ်ရှားသူ3ဦးကိုဒီကနေ့တရက်သေးလွှတ်ပေးလိုက်ပါတယ်။ဒါပေမဲ့ဒါဟာအနှစ်သာရမရှိတဲ့အောင်ပွဲအဖြစ်သူတို့ကရှုမြင်ပြီးတော့ထိုင်းနိုင်ငံရဲ့တင်းကျပ်လွန်းလာတဲ့ဒီအသက်ရေးပြတ်မှုဆိုင်ရာဥပဒေကိုသူတို့ကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံသားအများအပြားအလုပ်လုပ်ကိုင်းတဲ့တာမကဆက်စက်သားဆက်ယုံကအလုပ်သမားတွေအပေါ်အလုပ်ချိန်နဲ့အလုပ်ခွင်အတွင်စီကံချိုးဖောက်မှုအကြောင်းလူမှုကွန်ရက်ပေါ်မှာမျှဝေခဲ့တာကြောင့်အန်ခါနာနီလက်ပိုက်ချက်ပတ်ထာနီကန်ကွန်တနာပွန်ဆလီဖွန်တို့သုံးဦးဟာ2019နဲ့2020ခုနှစ်တွင်မှတရားစွဲဆိုခံခဲ့ရတာပါလော်ဘူရီခရိုင်အတွင်းတာမကဆက်ကုမ္ပဏီပိုင်နဲ့ကျသားစေယုံကမြန်မာအလုပ်သမားတွေအပေါ်တတ်မှတ်ချိန်ထက်ရပ်ဖို့ခိုင်းနေပေမဲ့အချိန်ပိုကြီးမပေးတာအလုပ်သမားတွေရဲ့စာရွက်စာတမ်းအထောက်အထားတွေကိုကုမ္ပဏီကတင်ဆက်ထားတာတွေအတွက်မြန်မာအလုပ်သမားဘက်ကကုမ္ပဏီကိုတရားစွဲထားပါတယ်။ထိုင်းနိုင်ငံကနှစ်စဉ်ဒေါ်လာဘီလီယံချီပြီးတော့ပြည်ပကိုတင်ပို့နေတဲ့ကျသားကုမ္ပဏီကျသားစေယုံတွေမှာမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကရွှေပြောင်းအလုပ်သမားတွေအပေါ်အဓိကအားထားနေရပေမဲ့ဥပဒေနဲ့ညီညွတ်ချင်းရှိမရှိတင်းကျပ်စွာစောင့်ကြည့်တာမျိုးမရှိပါဘူးရှင်။